2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာသိမ်းဆန္ဒပြမှုတွေမှာလူသေများတဲ့မုံရွာတပိတ်ဦးဆောင်သူကိုဝေမိုးနိုင်ကိုစစ်ကောင်စီကထောင်ဒဏ်အနှစ်20ဒီကနေ့ထပ်မံချမှတ်လိုက်ပါတယ်။မုံရွာတက္ကသိုလ်ကျောင်းသားများတပ်မကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ပေါ်မှာဆွဲဆိုထားတဲ့အမှုတွေကနိုင်ငံတော်ပုံကံမှုပုံမှ1-2အတွက်ထပ်ပြီးတော့ထောင်ချလိုက်တာဖြစ်ပါတယ်။အခုဆိုရင်တော့သူထောင်ဒဏ်ချခံရတဲ့နှစ်စုစုပေါင်းက54နှစ်အထိဖြစ်သွားပြီဖြစ်ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
စစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပန်ဒါလို့လူသိများတဲ့မုံရွာတပိတ်ကော်မတီဦးဆောင်သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ကိုမုံရွာအချင်းထောင်ကနေထောင်ဒဏ်အနှစ်20ထပ်ချလိုက်ပါတယ်။တည်ထားသလောက်သူ့အပေါ်ဆွဲဆိုထားတဲ့အမှုပေါင်း73ခုတွေကနိုင်ငံတော်ပုံကံမှုပုံမှ122နဲ့ထောင်ချလိုက်တာဖြစ်တယ်လို့မုံရွာတပိတ်ကော်မတီဝင်တဦးဖြစ်တဲ့ကိုခန့်ဝေဖြိုးက VOA ကိုပြောပြပါတယ်
။ဟုတ်ဒီနေ့ကပန်ဒါကိုမုံရွာထောင်ဒဏ်တရားရုံးမှာပေါ့နော်ဒီပုံမှန်122နဲ့ထောင်ဒဏ်120ချလိုက်တယ်ဗျ။လောလောဆယ်တော့ကျွန်တော်တို့ဒီဘက်ကတော့ဘာမှဆက်လုပ်ဖို့တော့မရှိပါဘူးဗျ။ဒီကတော့ကျွန်တော်ဒီတရားရုံးနေကိုယ်တိုင်ကဒီစစ်ကောင်စီအလို့ကြပေါ့နော်စစ်တပ်အလို့ကြလိုက်ပြီးတော့လုပ်ပေးနေတဲ့ဒီပြယုံတသက်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗျ။ဟောအဲ့ဒီတော့ဒီလိုမတရားအမိန့်ချတဲ့ဟာတွေကိုကျွန်တော်တို့ကတော့အတိမတ်မပြုပါဘူးဗျ။
ကိုဝေမိုးနိုင်ဟာစိတ်ဓာတ်ကြန့်ခိုင်နေစေဖြစ်ပြီးတော့ကြမ်းကြမ်းမာမာပဲလို့သူ့ကိုထောင်ဝင်းစာတွေးခဲ့သူတွေကပြောပြပါဗျ။မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းဖြစ်တယ်လို့ပန်ဒါလို့လူသိများတဲ့ကဗျာဆရာလည်းဖြစ်သူကိုဝေမိုးနိုင်ဟာဆက်ရနာသိန်းစန့်ကျင်လှုပ်ရှားမှုတွေကိုတက်တက်ကြွကြွလုပ်ခဲ့သူတယောက်ဖြစ်ပါတယ်။2021ဧပြီလ15ရက်နေ့တုန်းကဆက်ရနာသိန်းစန့်ကျင်ရေးဆန္ဒပြပွဲတစ်ခုကနေအပြန်သူစည်းလာတဲ့ cycle ကိုမုံရွာမြို့လမ်းမကြီးတနေရာမှာစစ်တပ်ကကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရပြီးတဲ့နောက်မှာကိုဝေမိုးနိုင်ကိုစစ်ကောင်စီကပုံမှန်905ကာကြီးနဲ့6မှု၊ရာဇသတ္တကြီးပုံမှန်148ရုံးရင်းဆန်ခတ်မှုမှပါဝင်မှု၊ဓမြမှုကျူးလွန်ခြင်းမှတစုံတစ်ယောက်ကိုနာကျင်စေမှု၊တာမန်နာကျင်စေမှု၊တဘာဝဘေးအမှုစတဲ့အမှု12ခုနဲ့ကနဦးတရားစွဲဆိုခဲ့ပါတယ်။အဲဒီနောက်မှာတော့ဒီနေ့အမိန့်ချလိုက်တဲ့နိုင်ငံတော်ပုံကံမှုပုံမှန်နဲ့ပါထပ်ပြီးတော့တရားစွဲဆိုခဲ့တာကြောင့်တည်ထားသလောက်တရားစွဲခံရတဲ့အမှုပေါင်းက73ခုဖြစ်ပါတယ်။အဲ့ဒီအမှုတွေကပုံမှန်5ခုအတွက်ထောင်ဒဏ်အနှစ်20ကိုမကြခင်လတွေတုန်းကချခဲ့ပါတယ်။2022ဩဂတ်လတုန်းကလည်းပုံမှန်905ကာကြီးအမှု5မှုအတွက်တမှုစီကို2နှစ်စီနဲ့ထောင်10နှစ်2022အောက်တိုဘာလမှာတဘာဝဘေးနဲ့လက်ချံ905ကာကြီးအမှုတွေအတွက်နှစ်မှုပေါင်း4နှစ်ချမှတ်ထားပြီးဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ထပ်ချလိုက်တဲ့ထောင်ဒဏ်အနှစ်20နဲ့ပေါင်းရင်တော့စုစုပေါင်းထောင်ဒဏ်ဟာ54နှစ်ဖြစ်ပါတယ်ရှင်။
မုံရွာတပိတ်ဦးဆောင်သူကိုဝေမိုးနိုင်ကိုစစ်ကောင်စီကထောင်ဒဏ်အနှစ်20ဒီကနေ့ထပ်ပြီးတော့ချလိုက်တဲ့အကြောင်းသတင်းကိုမတ်စုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။